မြောက်ကိုရီးယားနိုင်ငံအနေနဲ့မစ်ဆိုင်ဒုံးကျည်စမ်းသပ်ပစ်ခတ်မှုကိုဆွန့်လွှတ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းကုလသမဂ္ဂအထွေထွေတွင်းမှုချုပ်မစ္စတာဘန်ကီမွန်ကပြောဆိုလိုက်ပါတယ်။စတာလင်ဝါဒကျင့်သုံးတဲ့မြောက်ကိုရီးယားနိုင်ငံကစနေနေ့တော့တာဒိုပစ်ဒုံးမြန်၃စီးကိုပင်လယ်တွင်းကိုပြစ်လွတ်ခဲ့ပြီးတဲ့နောက်အခုလိုပြောလိုက်တာဖြစ်ပါတယ်။ပျုံယန်အစိုးရအနေနဲ့နောက်ထပ်ဒုံးမြန်ပြစ်လွတ်တာမျိုးမလုပ်ဖို့နဲ့ရပ်ဆိုင်းနေတဲ့နျူကလ িয়ার ရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးနေမှုကိုပြန်စတင်ဖို့ရုရှားနိုင်ငံမှာရောက်ရှိနေတဲ့မစ္စတာဘန်ကီမွန်ကတိုက်တွန်းလိုက်ပါတယ်။မစ္စတာဘန်ကီမွန်ဟာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဆီးရီးယားရေးဆွေးနွေးဖို့အတွက်ပင်လယ်နဲ့အတွင်းမှာရှိတဲ့အပန်းဖြေစခန်းမျိုးဖြစ်တဲ့ဆူချီမှာရောက်ရှိနေတာပါ။မြောက်ကိုရီးယားနိုင်ငံဟာစနေနေ့မနေ့ပိုင်းမှာဂျပန်ပင်လယ်လို့သိကြတဲ့အရှိပင်လယ်အတွင်းကိုတာဒိုပစ်ဒုံးပြန်နဲ့ဆီးပစ်လွတ်ခဲ့ပြီးစနေနေ့နေ့လယ်ပိုင်းမှာတော့နောက်ထပ်တစ်စီးထပ်မံပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကပြောပါရယ်။မြောက်ကိုရီးယားကဘလို့ရည်ရွယ်ချက်နဲ့အခုလိုပစ်ခတ်တာဖြစ်ကြောင်းမသိရသေးကြောင်းနဲ့ချင်းချောက်တဲ့အနေနဲ့လှုပ်ဆောင်တာဟုတ်မဟုတ်ကိုတောင်ကိုရီးယားကအနီးကပ်စောင့်ကြည့်နေကြောင်းတောင်ကိုရီးယားနိုင်ငံကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောပါတယ်ခင်ဗျာ